စကိုင်းတိုင်းပလဲမြို့နောက်ဘက်မှာရှိတဲ့ကန်တော့နေမြခံရဲစခန်းကိုကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းနဲ့6ချိန်လာရောက်ပစ်ခတ်တဲ့အထိတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။မင်းကင်းမြို့နယ်မှာလည်းစစ်တပ်တက်ဆွဲထားတဲ့ရွာကိုကာကွယ်အဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။စကိုင်းတိုင်းကဒီပလဲမြို့နဲ့မင်းကင်းမြို့ကအခြေအနေသတင်းပေးပို့ချက်တွေကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းပလဲမြို့အနောက်ဖက်မကွေးတိုင်းမြေမြို့နယ်အဆက်မှာရှိတဲ့ကန်တော့နေမြေရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးတော့နိုဝင်ဘာလ28ရက်နေ့မနက်4:00အချိန်ကလေးကဝင်ရောက်တိုက်ခိုက်နေကြတာပါစစ်ကောင်စီဘက်ကတော့လေကြောင်းတိုက်ခိုက်မှုစုစုပေါင်း6ကြိမ်လုပ်ခဲ့တယ်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတူကပြောပါတယ
်ကျွန်တော်ပလဲမြို့နယ်နောက်ဖက်ကကန်တော့စခန်းကိုကန်ပကလေးမှုအပါအဝင်ပလဲမြို့နယ်မှာရှိတဲ့ဒေသတွေနဲ့ကတော့အားလုံးပြီးလုံးပြီးတော့ဝိုင်းဝန်းတိုက်တယ်ဘာသာရေးဝန်တော်ကစတာတိုက်လိုက်တာအဲမြန်မာပြည်ကတိုက်ပွဲစပြီးတော့ဒီမြန်မာနိုင်ငံတိုက်နေကြတော့မယ်အခြေအရဘာမှမသိရဘူးပေါ့။အော်ဒီကတည်းက6ချိန်လောက်ရှိပါသေးတယ်ဒီကောင်တက်တယ်မျိုး။ဟုတ်တယ်ခါကအခုတက်တယ်။တက်ပိုက်တာကလည်းခါလာဖြစ်တယ်ဗျ။အာမိုင်တန်ကလည်း4လားဖြစ်တယ်။လူမျိုးစားရဲစားပဲပြောပါတော့ခင်ဗျာ။အတူရပတ်သက်လည်းမှာကနှစ်မိုင်၃မိုင်ပတ်ဝန်းကျင်မှာသူစီးလို့မျိုးစိုးရီးလို့ဟန်တယ်။ဒီလိုမျိုးရီးလို့ရှိတယ်ခင်ဗျာ။ဒီဝဲညာပေါ့နော်။သူကအဲ့ရောက်ဖို့ဒီနေ့အဲ့ပတ်လာရှိတယ်။အဲ့ဒါဒီမှာကတော့လာပြီးတော့မကူနိုင်ဘူး။ကျွန်တော်ဆောင်းရတော့ဒီနေ့စိုက်ရကမှာဒီကြောင်းတက်ကနေလာပြီးတော့ပြင်းနေတာတွေ့
စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းမှာကာကွယ်ရေးအဖွဲ့တွေကကန်တော့ရဲစခန်းကိုပထမကြိမ်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးတော့6လကြာခုတစ်ခါပြန်ပြီးတော့တက်ဆွဲတဲ့အတွက်ဒုတိယကြိမ်ဝင်ရောက်တိုက်ခိုက်တာဖြစ်တယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။မင်းကြီးမျိုးနယ်မှာဆိုရင်လည်းစစ်တပ်တက်ဆွဲထားတဲ့အင်ဂျင်တောင်ဘူးမင်းရွာအဆရှိတဲ့ကြေးရွာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကနိုဝင်ဘာလ29ရက်နေ့မနက်ပိုင်းမှာတိုက်ခိုက်ခဲ့ပါတယ်။စစ်တပ်ကလည်းနဲ့ချူသိမ်းဆီးရပြီတယ်လို့ကာကွယ်တပ်ဖွဲ့တွေကဆိုပါတယ်စစ်စင်တက်ခိုက်ခြင်းမှာစစ်သူရောက်လာတဲ့အတွက်ပြန်လည်ဆုတ်ခွာပြေးကြရတယ်လို့ကျောင်းသားတော်လိုင်းတပ်ဖွဲ့ SRF ရဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်အော်ဟောဒီစော်ရီက300ရှိအောင်ကျွန်တော်ခလဲရဝင်ပြစ်တာဆို300လုံးဝင်ပြစ်ပြီးပြစ်ပြီးတော့ထိမ့်လိုက်တယ်လို့ပြောကြတာပေါ့သူတို့ပြင်ကျွန်တော်တို့မင်းရွာတို့ဝင်တောင်းလို့ပေါ့နည်းဒီနိုင်တော့ကြောင်းဒီကစက်တူစနေနောက်ပါမှာဒီအဲဒီနိုင်ပြီးအချိန်တော့အကောင်တော့အသိပဲပြင်းနေတာစိတ်ကူလာလို့ကျွန်တော်ပြန်ခေါက်လိုက်ရပေါ့ဆိုတော့ RPG 7တက်လိုက်ရတယ်သူတို့အဲဘူပေါ့သူတို့ရောက်ရဲ့ဒီ ME5 ပေါ့ကျွန်တော်ပြန်တူတက်လိုက်ရတယ်သူတို့ကြံပါစေတလုံးလုံးပြရမယ်ကတုံးနဲ့အမှန်ကန်နေရဖို့ပြူပါဆိုရင်ဆက်ဆက်လို့ရတယ်ချန်ပြူရင်းနဲ့တကယ်မိုင်းနဲ့အဲ့လိုပေါ့ MA လေးသားလေးနဲ့ပေါ့ဗျာအဲ့လိုမျိုးပြည်တော်ကြီးရှင်နဲ့အရန်ခံတော့ပါလားတချို့ကတော့စစ်သားလေးချင်းထိုင်တာပြီးတော့ပြရာရှိတော့
တိုက်ပွဲပြင်းထန်တာကြောင့်စစ်တပ်ဘက်ကအကြဆုံးရှိခဲ့ပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းတအူးကြဆုံးခဲ့တယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။အခုနှစ်ဇွန်လထဲမှာပဲအင်ဂျင်တောင်ရွာကိုကျောင်းသားတော်လိုင်းတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့တနက်အချို့လည်းတင်းစီရမိခဲ့တယ်လို့စစ်သုံးဘန်းအချို့လည်းဖမ်းဆီးရမိခဲ့ပြီးပါတယ်ခင်ဗျာ။